တော်တန့်ရှင်များမင်္ဂလာပါအခုတစ်ပတ်မှာတော့နိုင်ငံတကာစံစည်းကွက်ကိုထိုးပုံနိုင်မှုအတွက်စံစက်တွေကိုဗျူဟာချပြီးအစစ်မြင့်တင်ဖို့လိုနေတယ်ဆိုတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးကနဦးတင်ပြကျင်တာကတရုတ်ကိုစံတင်ပို့ခွင့်လျှောက်ထားတဲ့မြမကုမ္ပဏီတွေရဲ့စံစက်တွေကိုစစ်ဆေးတဲ့အခါအများစုကတတ်မှတ်ချက်နဲ့မကန့်ညီကြဘူးဆိုတဲ့အကြောင်းပါပဲတရုတ်နိုင်ငံကိုပင်လယ်ရေကြောင်းကနေစံတန်ချိန်သသိန်းကိုတင်ပို့ဖို့အတွက်မြမကုမ္ပဏီတွေကိုစံစဘာအသင်းချုပ်ကနေလျှောက်လာခေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးကုမ္ပဏီတွေကိုလိုအပ်ချက်သတ်မှတ်တဲ့နေရာမှာကိုယ်ပိုင်စံဆက်ရှိရမယ်ဆိုတဲ့အချက်တစ်ချက်လည်းပါပါတယ်။သိရတဲ့သတင်းတွေအရတရုတ်ကိုစံတင်ပို့ခွင့်လျှောက်တဲ့ကုမ္ပဏီတွေရဲ့စံဆက်130ကိုအရေးအသွေးစစ်တဲ့အဖွဲ့ကစစ်ခဲ့ပါတယ်။အဲ့ဒီမှာစံဆက်24ဆက်ကအရေးအသွေးမပြည့်မီခဲ့ပါဘူး။ကျန်တဲ့ဆန်ဆက်89ဆက်ကတော့အရေးအသွေးပြည့်မီပေမဲ့ကျန်းမာတန်ရှင်ရေးပိုင်းမှာအားနည်းချက်ရှိတယ်ဆိုတဲ့ရလက်ထွက်ပေါ်ခဲ့ပါတယ်ဒီနေရာမှာပြောချင်တာကဘာလဲဆိုရင်တရုတ်ကိုဆန်တင်ပို့ခွင့်လျှောက်ထားတဲ့ကုမ္ပဏီတွေကိုလိုအပ်ချက်သတ်မှတ်တဲ့နေရာမှာပြည်ပကိုဆန်တင်ပို့နေတဲ့နောက်ခံသမိုင်းဆိုတာလည်းထည့်သွင်းထားပါတယ်ဆိုတော့တရုတ်ကိုဆန်တင်ပို့ခွင့်လျှောက်တဲ့ကုမ္ပဏီတွေထဲမှာမြန်မာနိုင်ငံကနေပြည်ပကိုအဆန်အမြဲတမ်းတင်ပို့နေတဲ့ထိပ်တန်းကုမ္ပဏီတွေပါဝင်နေဆိုတဲ့အချက်ပါပဲအဲ့ဒီတော့ဆန်ဆက်130ကိုစစ်ဆေးတဲ့အခါ24ဆက်ကအရေးအသွေးမမီဘူးကျန်တဲ့89ဆက်ကကျန်းမာတန်ရှင်းမှုအပိုင်းမှာပြဿနာရှိနေတယ်ဆိုတဲ့ရလက်ကရေပုံရအားဖြင့်မြန်မာနိုင်ငံကဆန်ဆက်လောကကိုကိုစားပြုတယ်လို့သုံးသပ်နိုင်ပါတယ်ဒါကြောင့်ဆက်လက်ပြီးဆွေးနွေးတင်ပြခြင်းတဲ့အပိုင်းကတော့မြန်မာနိုင်ငံကဆန်ဆက်တွေကိုနိုင်ငံတကာဈေးကွက်ထဲကိုကြကြပြန့်ပြန့်ထိုးပေါက်နိုင်ဖို့ဆိုရင်ဆန်ဆက်တွေကိုလည်းအဆင့်မြင့်တင်ဖို့လိုအပ်နေတယ်ဆိုတဲ့အကြောင်းပဲဖြစ်ပါတယ်။အဆင့်မြင့်တင်တဲ့ဆိုတဲ့နေရာမှာလည်းပြည်တွင်းအမြင်နဲ့ပဲအဆင့်မြင့်တင်တာမဟုတ်ဘဲနဲ့ဆံဝယ်တဲ့နိုင်ငံတွေကတတ်မှတ်ချက်တွေနဲ့စံကိုက်ဖြစ်အောင်အထိလုပ်ဖို့လိုပါတယ်။အဲ့ဒါမှပဲကို့ဆံကိုဝယ်မဲ့ဖောက်တဲ့များများရနိုင်မှာပါ။ဆက်လက်ပြီးဆွေးနွေးကြတာကတော့စံဆက်တွေကိုဆံဝယ်လက်ဖောက်တဲ့နိုင်ငံတွေရဲ့လိုအပ်ချက်နဲ့ကန့်ညီအံဝင်လာအောင်ဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းပဲဖြစ်ပါတယ်။ရေပုံရအနေနဲ့ပြောရရင်တော့စံဆက်တွေကိုအဆင့်မြင့်တင်ဖို့အတွက်ငွေကြေးအရင်းအနှီးလိုတယ်နည်းပညာလိုအပ်တယ်ဒါကြောင့်ဆန်ဆက်လုပ်ငန်းရှင်တွေကိုငွေကြေးအရင်းအနှီးတွေရယူနိုင်အောင်တက်ဆိုင်ရာအစိုးရဌာနတွေကစီမံဆောင်ရွက်ပေးဖို့လိုတယ်ကျွမ်းကျင်ပညာရှင်တွေနဲ့ချိတ်ဆက်ပေးဖို့လိုတယ်စားရတွေလောက်ကိုပဲပြောကြတာများပါတယ်ဒါပေမဲ့လို့မြမဆန်ဆက်တွေကိုအဆင့်ပြင်နေဖို့အတွက်ဆံဝင်မဲ့နိုင်ငံတွေရဲ့လူကျင်တဲ့ပုံစံနဲ့အံဝင်ဖို့အတွက်ဆိုရင်ငွေကြေးအရင်းနှီးဖြစ်တင်းပေးရုံနဲ့တင်မရနိုင်ပါဘူးဗျူဟာချမှတ်ပြီးပြင်ဆင်ဖို့လိုအပ်ပါတယ်နမူနာအနေနဲ့ပြောရရင်တရုတ်ကိုစံတင်ပို့ဖို့လျှောက်တဲ့ကုမ္ပဏီတွေရဲ့ဆန်ဆက်တွေကိုစစ်ဆေးတဲ့အခါကျန်းမာတန်ရှင်းမှုလိုအပ်ချက်နဲ့မကန့်ညီဘူးဆိုတဲ့ရလက်ထွက်ပေါ်တာကကြိတ်ခွဲတဲ့ဆက်ရှိတဲ့နေရာနဲ့တိနှံ့ထားတဲ့ဂိုဒေါင်အတူတူတွဲထားတဲ့အတွက်ကြောင့်လို့သိရပါတယ်မြန်မာနိုင်ငံကအစိမ့်မြင့်ဆန်ဆက်ကြီးတွေကလည်းကြိတ်ခွဲတဲ့နေရာနဲ့ဂိုဒေါင်ကိုတွဲထားကြပါတယ်ဒါပေမဲ့တရုတ်ဘက်ကတတ်မှတ်တဲ့အချက်တဲမှကြတော့အဲ့ဒီလိုတွဲမထားဘူးဆိုတဲ့တတ်မှတ်ချက်ပါဝင်ပါတယ်ဒါကြောင့်မြန်မာနိုင်ငံကအစိမ့်မြင့်ဆန်ဆက်တွေကလည်းကျန်းမာတန်ရှင်းမှုလိုအပ်ချက်မပြည့်မီတဲ့ရလက်ထွက်ခဲ့တာပါဆိုတော့ခါဒီပြဿနာကိုဘယ်လိုရှင်းကြမလဲစဉ်းစားကြည့်အောင်ပါဒီပြဿနာလို့ပြောတဲ့နေရာမှာတရုတ်ကိုစံတန်ချိန်သသိန်းတင်ပို့မဲ့အခုကိစ္စကလေးကိုတင်မဟုတ်ဘဲနဲ့လာမယ့်အနာဂတ်နှစ်20 30ကိုကြိုတင်တွက်ရပါလိမ့်မယ်အခုကိစ္စတစ်ခုတည်းအတွက်ကတော့မြန်မာနိုင်ငံကစံဆက်တွေကိုတရုတ်ဘက်ကလိုချင်တဲ့ပုံစံအတိုင်းအားလုံးလိုက်ပြင်ဆင်ဖို့မဖြစ်နိုင်တာမှန်ပါတယ်ဒါပေမဲ့ရေရှည်နှစ်20 30အတွက်ဆိုရင်ကိုယ့်နိုင်ငံကနှစ်စဉ်တရုတ်ကိုစံတန်ချိန်တန်းနဲ့ချီတင်ပို့မယ်လို့ရည်ရွယ်ထားရင်တရုတ်ကိုပို့မဲ့စံတွေကိုကြိတ်မဲ့စံဆက်တွေဟာတရုတ်ဘက်ကတတ်မှတ်တဲ့အချက်အားလုံးပြည့်မီဖို့လိုပါတယ်ဒီလိုပါပဲဥရောပကိုနှစ်စဉ်စံတန်ချိန်တန်းနဲ့ချီပြီးတင်ပို့မယ်ဆိုရင်လည်းအဲ့ဒီစံတွေကိုကြိတ်မဲ့စံဆက်တွေဟာဥရောပနိုင်ငံတွေရဲ့တတ်မှတ်ချက်အတိုင်းဖြစ်ဖို့လိုပါတယ်အဲ့ဒီလိုမျိုးမြမစံဆက်တွေဟာနိုင်ငံတကာစံဝယ်လက်ဖောက်သည်တွေရဲ့လိုအပ်ချက်လိုလားချက်နဲ့အဝင်ခွင့်ကြဖြစ်ဖို့ဆိုတာငွေအင်အားတစ်ခုတည်းနဲ့မရပါဘူးငွေပုံဩပြီးစံဆက်တွေကိုဘလောက်ပဲခင့်မိအောင်လှုပ်လှုပ်အဆင့်မြင့်အောင်လှုပ်လှုပ်စံဝယ်မဲ့နိုင်ငံရဲ့လိုလားချက်နဲ့အံမဝင်ရင်အလကားပါပဲဒါကြောင့်စံဝယ်လက်ဖောက်သည်နိုင်ငံတွေရဲ့လိုအပ်ချက်လိုလားချက်နဲ့မြမစံဆက်တွေအဝင်ခွင့်ကြဖြစ်ဖို့ဆိုရင်ဗျူဟာချမှတ်ပြီးပြင်ဆင်ဖို့လိုပါတယ်အဲ့ဒီလိုဗျူဟာချမှတ်ဆောင်ရွက်ဖို့ဆိုရင်တိုင်းပြည်မှာလာမယ့်နှစ်30လောက်ကိုကြိုတွက်ပြီးချမှတ်ထားတဲ့စံစဘာမူဝါဒတစ်ခုခိုင်ခိုင်မာမာရှိဖို့လိုပါတယ်။ညီကောင်ချုပ်ပြောလိုတာကတော့မြမစံဆက်တွေကိုနိုင်ငံတကာဆံဝယ်လက်ဖောက်သည်တွေရဲ့လိုလားချက်နဲ့အံဝင်အောင်အဆင့်မြင့်တင်ပြင်ဆင်တာတွေလုပ်ဖို့လိုနေပါတယ်။ဒ ီနေရာမှာငွေဘလောက်ပဲတုံတုံလိုအပ်ချက်နဲ့ကွက်တိမဖြစ်ရင်ကိုယ့်ဆန်ကိုသူများနိုင်ငံကိုရောင်းဖို့အဆင်မပြေနိုင်ပါဘူးဒါကြောင့်ဆန်ဆက်တွေကိုဗျူဟာချမှတ်ပြင်ဆင်နိုင်ရေးအတွက်ဆန်စပါးမူဝါဒကိုအမြန်ဆုံးဖော်ထုတ်ပေးဖို့လိုပါကြောင်းအကြံပြုတင်ပြလိုက်ရပါတယ်ဈေးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ